အခုနောက်ဆုံးနားဆင်ရမယ့်တိုင်ရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်ရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တန်လွင်မြေအားလေးစစ်စီမံကိန်းလေးလာဆန်းစစ်ခြင်းဆွေးနွေးပွဲမှာမြမအစိုးရကနေတရုတ်နဲ့ထိုင်းကုမ္ပဏီကိုစီမံကိန်းလေးလာဆန်းစစ်ဖို့အတွက်သဘောတူခွင့်ပြုခဲ့ပါတယ်။ကချင်ပြည်နယ်မှာအလုံးလုံးကိုင်နေတဲ့ရခိုင်တိုင်းသားတွေကိုနေရက်ကိုပြန်လည်ပို့ဆောင်နေရာချထားပေးဖို့စီစဉ်နေတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနေ့မှာထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးအဖွဲ့တွေအပါအဝင်ပူးပေါင်းအဖွဲ့တွေကနေအမျိုးသမီးအခွင့်အရေးတွေအတွက်လမ်းလျှောက်ထိတဲ့တောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတန်တွင်မြင့်ရေအားလျက်စစ်စင်မံကိန်းအတွက်တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာအသက်ရောက်မှုများစမ်းစစ်လေ့လာခြင်းလုပ်ငန်း EIA SIA ဆွေးနွေးပွဲတစ်ရက်ကိုရှမ်းပြည်နယ်တောင်ကြီးမြို့တောင်ကြီးဟိုတယ်မှာကျင်းပခဲ့ပါတယ်မတ်လ10ရက်နေ့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာဩစတြေးလျနိုင်ငံ SMEC International Pty Limited နဲ့လျှက်စစ်စွမ်းအားဝန်ကြီးဌာနတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ရေးရာဝန်ကြီးဌာနတို့ပါဝင်ပါတယ် EIA SIA တို့စမ်းစစ်လေ့လာဖို့အတွက်ထိုင်းတရုတ်နိုင်ငံတွေကကုမ္ပဏီတွေကနေတဝန်ယူဖို့အတွက်မြန်မာနိုင်ငံအစိုးရဘက်ကသဘောတူခွင့်ပြုထားတယ်လို့သိရပါတယ်စမ်းစစ်လေ့လာမဲ့ကုမ္ပဏီတွေဟာမြန်မာအစိုးရကိုအစီရင်ခံစာ၅ဆောင်ထုတ်ပြဖို့သာဖြစ်တဲ့အတွက်ဒေသခံလူထုရဲ့စီမံကိန်းဆန့်ကျင်ကန့်ကွက်မှုကိုဘလို့မှမဆောင်ရွက်ပေးနိုင်ဘူးလို့ဩစတြေးလျနိုင်ငံ SMEC ကတာဝန်ရှိသူမစ္စတာမိုက်ကယ်ဟောလစ်ကပြောပါတယ်မတ်လ10ရက်နေ့မှာပြုလုပ်တဲ့တန်လွင်မြေရေကာတာစီမံကိန်းဆန်းစစ်လေလာဆွေးနွေးပွဲကိုရှမ်းပြည်တောင်ပိုင်းအရက်ဖက်လူမှုအဖွဲ့အစည်းပေါင်း40ကျော်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေကနေ No Dam on Selvin River စာတမ်းပါခေါင်းစည်းတွေပတ်ပြီးတော့အပြင်းအထန်ကန့်ကွက်ခဲ့ကြပါတယ်
တကြွပြန်တိုက်ပွဲတွေဖြစ်လာတဲ့ကချင်ပြည်နယ်မှာအလုတ်လုတ်ကန်နေတဲ့ရခိုင်တိုင်းရင်းသားတွေကိုရခိုင်ပြည်နယ်ကိုပြန်လာဖို့ပို့ဆောင်နေရာချထားပေးဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်နဲ့ကချင်ပြည်နယ်အခြေစိုက်ရခိုင်စာပြည်နယ်ယဉ်ကျေးမှုအဖွဲ့တို့ကနေဆွေးနွေးခဲ့ကြပါတယ်မတ်လပထမအပတ်ဆွေးနွေးချက်အရကချင်ကိုရောက်နေတဲ့ရခိုင်တိုင်းရင်းသားတွေထဲကတသိန်းကိုပထမအတုံးအနေနဲ့ပြန်လည်နေရာချပေးမှဖြစ်ပြီးသူတို့အတွက်အင်ညာမြင်နဲ့အလောက်ကန်တွေစီစဉ်ပေးမယ့်အပြင်3လအတွင်းအစားအသောက်တွေထောက်ပံ့ဖို့ပြောဆိုခဲ့တယ်လို့ကချင်ခြေဆိုင်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဝင်ကိုအောင်ဆန်းလင်းကပြောပါတယ်ရခိုင်ပြည်နယ်မှာအလောက်ကန်ရှားပါမှုတွေကြောင့်ရခိုင်တိုင်းရင်းသားနဲ့တင်းခန့်ကချင်ပြည်နယ်မှာရွှေ့ပြောင်းအလုတ်တမအဖြစ်အလောက်ကန်နေကြရပါတယ်
တရင်သာလူအခွင့်ရေးအဖွဲ့73ဖွဲ့နဲ့စုဖွဲ့ထားတဲ့လူအခွင့်ရေးမှတ်တမ်းကွင်ရဲ့အန်ဒီဘာမာကနေမြန်မာနိုင်ငံအတွင်းတိုင်းရင်းသားဒေသမှာဖြစ်ပွားခဲ့တဲ့လူအခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်မြန်မာအစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စေးရေးကိစ္စတွေကိုလှုပ်ဆောင်နေတယ်လို့ပြောဆိုနေပေမဲ့နိုင်ငံအတွင်းလူအခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်တိုးပွားနေတယ်လို့လူအခွင့်ရေးမှတ်တမ်းကွင်ရဲ့အန်ဒီဘာမာကစီယုံလုံဆော်ရေးအဖွဲ့ကလွေပိုညုံကပြောပါတယ်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာလူအခွင့်ရေးချိုးဖောက်ခံရမှုတွေကပိုများနေပြီးစစ်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဒေသတွေမှာဖမ်းဆီးနှိပ်စက်မှုရက်စက်စွာတပ်ဖြတ်မှုမတရားအရေးယူမှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအတမပြုကျင့်ပြီးတပ်ဖြတ်မှုတွေအများဆုံးဖြစ်ပွားနေတယ်လို့လွေပိုညုံကဆက်ပြောပါတယ်လူခွင့်ရမတန်းကွင်ရဲ့ ND ဘာမာကနေ2014ခုနှစ်ရဲ့ဒုတိယနှစ်ဝက်အတွင်းလူခွင့်ရချိုးဖောက်မှုပေါင်းဟာ109မှုရှိနေတယ်လို့မတ်လ10ရက်နေ့ထုတ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်
မွန်ပြည်တိပါတီရဲ့မူရင်းစေဝါတိုက်ဖြတ်ရေးစီမံချက်အရမတ်လပထမပတ်အတွင်းမှာပဲမူရင်းစေဝါ30တဲ့လူပေါင်း40ကျော်ကိုဖမ်းဆီးထားတယ်လို့သိရပါတယ်ဖမ်းဆီးခံရတဲ့လူငယ်တွေအများစုကတော့မြို့တုံမြို့နယ်နဲ့တန်ဖြူဆက်မြို့နယ်ကလူငယ်တွေဖြစ်ပြီးအသက်19နှစ်ကနေ35နှစ်အောက်လူငယ်တွေဖြစ်တယ်လို့သိရပါတယ်မူရင်းစေဝါတိုက်ဖြတ်ရေးကိစ္စနဲ့ပတ်သက်ပြီး မွန်ပြည်တပ်ပါတီဗဟိုကော်မတီကမူဝါဒတစ်ခုအနေနဲ့အတိအကျချမှတ်ထားတယ်လို့မွန်ပြည်တပ်ပါတီရဲ့ဖွံ့ဖြိုးရေးဌာနတာဝန်ခံနိုင်ဟန်တာပိုင်ခိုင်ကပြောပါတယ်ဒီလိုဖန်ဆီးထားတဲ့လူငယ်တွေကိုမွန်ပြည်တပ်ပါတီကနေစိတ်တက်ရေးရပြင်ဆင်မှုတွေပညာပေးမှုတွေနဲ့ဈေးဆွဲတဲ့လူငယ်တွေကိုဈေးဖြတ်ပေးတဲ့အစီအစဉ်တွေလှုပ်ဆောင်ပေးမယ်လို့လည်းဖွံ့ဖြိုးရေးဌာနတာဝန်ခံနိုင်ဟန်တာပိုင်ခိုင်ကပြောပါတယ်
လက်ရှိဖောက်လုပ်နေဆဲဖြစ်တဲ့ Corporate မြဝတီကိုသွားတဲ့အာရှလမ်းမအသစ်မှာမတ်လ၄ရက်နေ့ကနေစပြီးမော်တော်ယာဉ်သွားလာခွင့်ကိုကရင်လက်နက်ကင်များညီညွတ်ရေးကော်မတီကနေပိတ်ပင်လိုက်ပြီးဖြစ်ပါတယ်။လမ်းဖောက်လုပ်နေစဉ်ကာလအတွင်းမှာကားသွားလာခြင်းပြုလုပ်နေတာဟာလုပ်ငန်းကြံ့ကြာမှုရှိလာတဲ့အတွက်အခုလိုလမ်းပိတ်ခဲ့ရတယ်လို့ KNU မြဝတီဆက်ဆံရေးရုံးတာဝန်ခံပိုမှုစောစောယိုကပြောပါတယ်ဒါပေမဲ့လည်းအရေးပေါ်အခြေအနေအရလက်နက်ကန်အဖွဲ့စည်းကားတွေဌာနဆိုင်ရာအစိုးရကားတွေအနေနဲ့ဖြတ်တန်းသွားလာခွင့်ပြုပါကသက်ဆိုင်ရာဆက်ဆံရေးရုံးတို့အတိပေးပြီးမှသွားလာခွင့်ပြုမယ်လို့လည်းသိရပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမတ်လ၈ရက်နေ့မှာကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့ထိမ့်မတ်အနေနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးအဖွဲ့တွေအပါအဝင်မြန်မာနိုင်ငံဒေသအသီးသီးကအမျိုးသမီးအဖွဲ့စည်းတွေရွှေ့ပြောင်းအလုပ်သမားတွေပူးပေါင်းပြီးအမျိုးသမီးအရေးအတွက်လမ်းလျှောက်ချီတက်တောင်းဆိုခဲ့ကြပါတယ်အမျိုးသမီးတွေအနေနဲ့ဘာတွေကိုတောင်းဆိုထားပြီးလက်ရှိအမျိုးသမီးတွေရဲ့အခွင့်အရေးအရနစ်နာမှုအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။နိုင်ငံတကာမျိုးတွင်းများနေအထိတ်မှတ်နေနဲ့လမ်းလျှောက်ချီတက်ရတဲ့အကြောင်းရင်းကိုတော့ထိုင်းနိုင်ငံချင်းမာချေဆိုင် Mac Foundation ဖွဲ့ရဲ့အမျိုးသမီးဌာနတာဝန်ခံဒေါ်မိုင်းမိုင်ကခုလိုပြောပါရတယ်။
ကျမတို့ထိုင်းနိုင်ငံထဲမှာရှိတဲ့ရွှေပြအလုပ်သမားအမျိုးသမီးတွေကမြန်မာနိုင်ငံကချမှတ်ထားတဲ့ဥပဒေရဲ့ခံစားခွင့်လည်းကျမတို့မရှိဘူး။အခွင့်အရေးတွေရဲ့ခံစားချက်လည်းကျမတို့မရှိဘူး။ထိုင်းနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေလည်းကျမတို့ဝေးနေပါတယ်။ဒါကြောင့်မလို့ကျမတို့ရဲ့အတန်တွေကျမတို့ရဲ့အခွင့်အရေးတွေတိုင်းနိုင်ငံအစိုးရသိအောင်လည်းကျမတို့ဖော်ထုတ်ခြင်းဖြစ်ပါလေ။
မြန်မာနိုင်ငံထဲမှာလည်းအမျိုးသမီးတွေဟာရသေးရထိုက်တဲ့အခွင့်အရေးတွေရရှိမှုအားနည်းနေတယ်လို့ဒီလမ်းလျှောက်ဆန္ဒပြပွဲကိုတက်လာတဲ့မြန်မာနိုင်ငံကအမျိုးသမီးတူကအခုလိုပြောပါတယ်
ဒီမှာပဲဖြစ်ဖြစ်ပေါ့နော်အမျိုးသမီးတွေ ਆ ပေါ့နော်ဟိုအရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာတိတ်ပြီးပါဝင်ခွင့်မရဘူးညီမကြီးမာရောအခုဒီဘက်မှာလည်းတော်တော်များများမှာပေါ့နော်အဲ့လိုမျိုးနေရာတိုင်းမှာအမျိုးသမီးတွေဖိနှိပ်တယ်ပေါ့
အမျိုးသမီးတွေဟာကိုယ့်ရဲ့မိသားစုထဲမှာတမကပြင်ပမှာရောအလုတ်ခွင်တင်းမှာပါလူအတိုင်းဝိုင်းတစ်ခုလုံးမှာခွဲခြားဆက်ဆံခံနေရတယ်လို့ဖိနှိပ်မှုတွေခံနေရတယ်လို့လည်းအမျိုးသမီးတူဖြစ်သူမဆဆုလန်ကပြောပါတယ်မြန်မာအမျိုးသမီးတွေဟာတိုင်းပြည်ရဲ့စီမံအုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးခန်းကဏ္ဍမှာပါဝင်ဥဆောင်နိုင်မှုတွေအားနည်းတယ်လို့အမျိုးသမီးတွေကိုဥပဒေကြောင်းအရအကာအကွယ်ပေးမှုကလည်းအားနည်းနေတဲ့အတွက်အမျိုးသမီးတွေပေါ်နှီးမျိုးစုံနဲ့အကြမ်းဖက်မှုတွေရှိနေတာဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်
ဆက်ပြီးတော့နိုင်ငံတော်အစိုးရကနေတိုင်းဒေသလူမျိုးများ၏အခွင့်အရေးကာကွယ်ဆောင်ရှောက်သည့်ဥပဒေကိုဖေဖော်ဝါရီလ24ရက်နေ့ရက်စွဲနဲ့နိုင်ငံတော်သမ္မတဦးသိန်းစင်ကနေလက်မှတ်ရေးထိုးပြီးထုတ်ပြန်ခဲ့ပါတယ်။တိုင်းဒေသလူမျိုးတွေရဲ့အခွင့်အရေးကာကွယ်ဆောင်ရှောက်တဲ့ဥပဒေဟာတိုင်းဒေသတွေအတွက်အကျိုးရှိနိုင်ပါသလား။လက်တွေ့မှာကဘာတွေလိုအပ်နေပါသလဲဆိုတာကိုစိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ပြည်ထောင်စုမြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုအစစ်အမှန်တည်ဆောက်နိုင်မယ်ဆိုရင်ဒီဥပဒေမလိုအပ်ဘူးလို့ပြည်ထောင်စုအင်စတီကျုမှတုတေသနဌာနမှချင်းမြူတာရီချက်စာထူးကပြောပါတယ
်ဘလို့အပ်တဲ့ဥပဒေလိုပဲယူဆပါတယ်ပြည်လူများသူတို့ကတိုင်းသားလူမျိုးများရဲ့အခွင့်အရေးကိုဗာခွေရှက်ခြင်းနဲ့ဆိုရင်အခုချိတ်ပိုင်းကောင်ဆောင်တွေကဖက်ဒရယ်ပြည်ထောင်စုနဲ့ပြီးတော့ပဲဆိုတဲ့သဘောဆိုတော့တို့ဖက်ဒရယ်ပြည်ထောင်စုရရင်ဒီကုနာလေပါထူတဲ့ဟာကမလွတ်တော့ဘူး
တရင်တလူမျိုးတွေရဲ့အခွင့်အရေးကကွယ်ရှောင်ရှောက်တဲ့ဥပဒေကိုအတည်ပြုပြဋ္ဌာန်းနိုင်ဖို့အတွက်ညီနောင်တရင်တများဖက်ဒရေးရှင်း NBF ကအချင်းချင်းတောင်းဆိုပြီးမှရလာခဲ့တဲ့အတွက်အောင်မြင်မှုပဲလို့ဖက်ဒရယ်ပြည်ထောင်စုပါတီဒုတိယဥက္ကဋ္ဌသောတမ်းမြင့်ကပြောပါတယ်
ညီနောင်တရင်တပါတီများဖက်ဒရေးရှင်းကဒါအချင်းချင်းတောင်းဆိုထားတာတိုင်းတာအလုံးရဲ့ကူစား12ချိန်ညော့အဲလွတ်တော်မှာသူတို့အတည်ပြုပေးတယ်ဆိုတော့ဘာပဲဖြစ်ဖြစ်ဒါကျွန်တော်တောင်းဆိုထားတဲ့ကိစ္စပထမအဆင့်တော့အောင်မြင်တယ်လို့ပြောရမှာ
တပိမဲ့ Richard Sartu ကတော့ဒီဥပဒေဟာကန်တက်ချက်များစွာပါတဲ့အတွက်လက်တွေ့အကောင့်ထဲပေါ်ဖို့ခက်ခဲနေမယ်လို့အခုလိုပြောပါတယ
်။ဥပဒေနဲ့အမီဥပဒေနဲ့မဆန့်ကျင်ပါကတပ်ဖြစ်တယ်ကန်တက်ချက်များစွာပါရ။နောက်တစ်ခုကအခုအတူပြုနေတဲ့2008စစ်ခန်းပဒေလည်းဒီမိုကရေစီစာနှုန်းနဲ့မငြိတဲ့အတွက်ကြောင့်ဒီစစ်ခန်းပဒေ30မှာတော့ဒိုင်းသာလူမျိုးကြီးအခုဒီကာကွယ်ရေးဥပဒေဆိုတာကစာလက်ပေါ်မှာပဲရှိနေတယ်လို့
ထုတ်ပြန်ထားတဲ့ဥပဒေမှာတိုင်းရင်းသားဘာသာစာပေကိုလူလူလတ်လတ်တင်ကြားခွင့်တင်ယူခွင့်ရှိတယ်လို့ပြောမယ့်အစားအစိုးရကျောင်းချိန်အတွင်းနိုင်ငံတော်ကနေတင်ကြားပေးမယ်စသဖြင့်ရေးသားတင်တယ်လို့ရီချက်စာထူးကပြောပါတယ်တရင်တားလူမျိုးများရဲ့ခွင့်ရေးကာကွယ်ရှောင်ရှောက်တိဥပဒေကိုပြည်ထောင်စုလွတ်တော်မှအတည်ပြုပြီးဒီဥပဒေမှာအခန်းကြီး6ခန်းပုံမှန်34ခုပါဝင်ပါတယ
်ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
တန်ွေမြင့်ရေအားလျက်စစ်စီမံကိန်းအတွက်တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာတက်ရောက်မှုများဆန်းစစ်လေ့လာခြင်းလုပ်ငန်းဆွေးနွေးပွဲတရက်ကိုရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပခဲ့ရမှာဆန်းစစ်လေ့လာဖို့အတွက်ထိုင်းတရုတ်နိုင်ငံကုမ္ပဏီတွေကနေတာဝန်ယူဖို့အတွက်မြန်မာနိုင်ငံအစိုးရဘက်ကနေသဘောတူခွင့်ပြုလိုက်ပါတယ်ကချင်ပြည်နယ်မှာအလုတ်လုတ်ကင်နေတဲ့ရခိုင်တိုင်းရင်းသားတွေကိုရခိုင်ပြည်နယ်ကိုပြန်လည်ပို့ဆောင်နေရာချထားပေးဖို့အစီအစဉ်အတွက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်နဲ့ရခိုင်စာပေရင်ကျေးမှုအဖွဲ့တို့ကနေဆွေးနွေးခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကန်တာကိုနားဆင်ကြရတာပါရှင်ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်